ယူကရိန်းစစ်ရစေးရေးညင်းသဘောတူညီချက်တစ်ခုရဖို့ကြိုးစားကြတဲ့အာဖရိကခုနှစ်နိုင်ငံခေါင်းဆောင်တွေဟာသူတို့အဆိုပြုချက်မအောင်မြင်ဘဲနဲ့လက်ပလာနဲ့ပြန်သွားပါတယ်။အာဖရိကခေါင်းဆောင်တွေဟာပြီးခဲ့တဲ့တောက်ကြနေ့ယူကရိန်းကိုတွားရောက်ခဲ့တယ်လို့စနေနေ့မှာတော့ရုရှားသမ္မတပူတင်နဲ့တွေ့ဆုံပြီးတော့ဒီစစ်ပွဲဟာကမ္ဘာတစ်ခုလုံးအတွက်အန္တရာယ်ရှိနေတယ်ဆိုတာကိုပြောဆိုခဲ့ကြပါတယ်။အာဖရိကကုလသမဂ္ဂအဖွဲ့မှာကိုမိုရို၊ကွန်ဂို၊အီဂျစ်၊စင်နီဂယ်၊တောင်အာဖရိက၊ယူဂန်ဒါနဲ့ဇမ်ဘီယာနိုင်ငံကထိပ်တန်းခေါင်းဆောင်ကုလသမဂ္ဂတွေပါဝင်ကြပါတယ်။သူတို့ဟာယူကရိန်းနဲ့ရုရှားကိုတွဲရောက်ပြီးတော့ညီညာရေးအစုပြုချက်လုပ်တာပါ။ယူကရိန်းသမ္မတရောရုရှားသမ္မတကပါအာဖရိကခေါင်းဆောင်တွေရဲ့ညီညာရေးအစီအစဉ်ကိုပယ်ချခဲ့ပါတယ်။ညီညာရေးဆွေးနွေးဖို့ဆိုလို့ရှိရင်ယူကရိန်းနဲ့မြေတဲကရုရှားတပ်တွေပြန်ဆုတ်ပေးရမယ်ဆိုပြီးတော့ယူကရိန်းသမ္မတကပြောသလိုရုရှားသမ္မတပူတင်ကလည်းနိုင်ငံတကာအသိမှတ်ပြုယူကရိန်းနဲ့ဆက်မြင်းကိုလက်ခံဖို့အခြေခံတဲ့ညီညာရေးအစုပြုချက်ကိုညှင်းဆန်ထားပါတယ်။ယူကရိန်းနဲ့ရုရှားကြားဘလို့ညီညာရေးဆွေးနွေးမှုမျိုးမဆိုရည်ရှိခိုင်ခံ့မဲ့မျှတမှုမျိုးလည်းဖြစ်ရမယ်လို့နေတိုးအတွင်းမှုချုပ် Jan Stoltenberg ကသတိပေးပါရယ်ရုရှားဘက်တောင်းဆိုမှုအပေါ်လက္ခဏာမျိုးကိုညီငယ်ကြီးလိုမခေါ်နိုင်ဘူးလို့လည်းသူကပြောပါရယ်ညီငယ်ကြီးကိုဖြစ်နိုင်တယ်များများတန်နမန်ကြီးကတဆင့်အေးအရယူရမယ်ဆိုပြီးတော့တောင်အာဖရိကသမ္မတကယူကရိန်းမှာပြောဆိုခဲ့ပြီးနေတိုးအကြီးအကဲကအခုလိုမှတ်ချက်ပြုလာပါဒီစစ်ပီးရင်တော့ရုရှားဘက်ကထိုက်မှန်တိုက်ခိုက်တာမျိုးမလုပ်ပါဘူးဆိုတော့ယူကရိန်းလူမျိုးရေးအတွက်အာမခံချက်မျိုးရှိရမယ်လို့လည်းနေတိုးအကြီးအကဲကပြောခဲ့ပါရယ်တနင်္ဂနွေနေ့ bridging ထောက်လိုင်းအစီအစဉ်ကရတော့ရုရှားနဲ့ယူကရိန်းကြားမှာတိုက်ပွဲတွေအခုပြင်းထန်နေပြီးတော့ထိခိုက်ကြဆုံးမှုကလည်းတော်ရှိတယ်လို့သိရပါတယ်။ယူကရိန်းတပ်တွေဟာရုရှားသိမ်းယူထားတဲ့နယ်မြေတွေကိုပြန်ရယူဖို့ကြိုးပမ်းနေတာလို့ bridging တာဝန်ရှိသူတွေကပြောပါတယ်။ရုရှားဘက်မှာဆိုရင် match အတွင်း bug note တိုက်ပွဲအဆိုးဆုံးကာလပြီးခဲ့တာဆိုရင်တော့အခုဒီတိုက်ပွဲဟာထိခိုက်ဆုံးရှုံးမှုအများဆုံးဖြစ်တယ်လို့ bridging စစ်ဖက်တာဝန်ရှိသူတွေကသူ့ရဲ့ပုံမှန်အကဲဖြတ်စက်တမ်းမှာဆိုထားပါတယ်။ဘရစ်တင်ထောက်လိုင်းရဲ့အချက်လက်တွေအရဆိုရင်တော့ပြင်းထန်ဆုံးတိုက်ပွဲဟာဇပိုရိုဇီယာအရှေ့တောင်ဘက်မှာရှိတဲ့ဘာမြူမြို့အတဝိုက်မှာဖြစ်ပြီးတော့ယူကရိန်းရှေ့ကျန်ဒုံးညက်ဒေသအနောက်ဖြားဘက်မှာဖြစ်တယ်လို့သိရပါတယ်။နောက်ဆုံးအခြေအနေအရတော့ယူကရိန်းတောင်ဘက်မှာယူကရိန်းတပ်တွေဟာရှေ့ကိုအနည်းငယ်ပဲတိုးနိုင်ပြီးတော့ရုရှားတပ်တွေဘက်ကတော်လေးထိထိရောက်ခုခံထားနိုင်တယ်လို့သိရပါတယ်ခင်ဗျာ။